ရာဟုကနေဖယ်ရှားခံထားရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတ Donald Trump ဒီနေ့အစောပိုင်းတုန်းကတကူကြားတွေ့ဆုံစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လူဝဲမှတ်တမ်းတွေရှိခဲ့ရဆိုတဲ့ပုံစံမျိုးသမ္မတ Trump ကပြောဆိုလိုက်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာဒီသမ္မတ Donald Trump ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးချတာကတော့ James Comey နဲ့သူ့ရဲ့ဆွေးနွေးပြောဆိုမှုတွေကို Comey ကအတန်မဖန်ထားခဲ့ဘူးပြီးတော့သူတို့ရဲ့ပြောဆိုမှုတွေကိုမီဒီယာတွေကိုဖောက်ချတာမျိုးမဟုတ်ဘူးလို့သူမျှော်လင့်တဲ့အကြောင်းချင်းချောက်တဲ့လေတံမျိုးနဲ့ရေးထားတာပါ2016ခုနှစ်ဒီသမ္မတရွေးကောက်ပွဲမှာရုရှားတို့အင်တာနက်ကနေဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့နောက်ဝက်ရှားဆူရနဲ့ထရမ့်ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့အစည်းမှာပူးပေါင်းလှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုတဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဦးဆောင်စုံစမ်းနေတဲ့မစ္စတာကိုမီကိုသမ္မတထရမ့်ကအင်္ဂါနေ့ကယာရုကနေထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီ Trump ဟာပြီးခဲ့တဲ့ဇန်နဝါရီလတုန်းက FBI ညွှန်ကြားရေးမှူးခိုမေကိုသမ္မတအင်ဗီရောကိုဆင့်ခေါ်ပြီးတော့သူ့ပေါ်တစ္ဆာခံမှုပြောကြားခဲ့တဲ့အကြောင်းကိုတော့အမေရိကန်သတင်းစာကြီးတစ်စောင်ကလည်းကြေညာပေးနေမှရေးသားထားပါတယ်။ပြီးခဲ့တဲ့ဒီအင်္ဂါနေ့မှာတော့ကမစ္စတာကိုမေကိုယာရုကနေထုတ်ဖယ်ပြစ်လိုက်တာကြောင့်မလို့နိုင်ငံရေးတည်ထောင်ရေးပေါ်လာပြီးတော့တချို့ကိစ္စတွေမှာဖွဲ့စည်းပုံဆိုင်ရာတည်ထောင်ရေးပါဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းရှိလာနေတာပါ။မစ္စတာကိုမီကသမ္မတထရမ့်ကိုကတိတစ္ဆာခံဖို့ညင်းခဲ့ပေမဲ့လို့သူ့ဘက်ကပွင့်လင်းယူသားမဲ့အကြောင်းကိုပြောခဲ့တယ်လို့ New York Times သတင်းစာမှာဖော်ပြထားတာပါ။သမ္မတထရမ့်ဟာသူ့ဘော်တစ္ဆာခံဖို့မစ္စတာကိုမီကိုအချိန်ပေါင်းများစွာဖိအားပေးခဲ့ပြီးနောက်ဆုံးမှာတော့မစ္စတာကိုမီကသူ့အနေနဲ့ FBI ညွှန်ကြားရေးမှူးတယောက်ရဲ့ယူသားတဲ့တစ္ဆာခံမှုရှိရပါစေမယ်လို့ဆိုပြီးတော့သမ္မတကိုပြန်ပြောခဲ့တဲ့အကြောင်းသတင်းစာမှာဖော်ပြထားပါရဲ့ရှင်။